ပြီးခဲ့တဲ့နှစ်ထဲပြည်ထောင်စုလွတ်တော်မှအတည်ပြုပြီးသမရလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့သမရဦးသိန်းစိန်ကပြည်ထောင်စုလွတ်တော်နာယကထံကိုတဝန်လွှာပေးပို့လိုက်တာကြောင့်အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်နိုင်မယ့်အလားအလာကောင်းနေရှိတယ်လို့လွတ်တော်ကိုယ်စားလှယ်တွေကယူဆပါတယ်စတင်ပြဋ္ဌာန်းချိန်ကလေးကအား내ချက်တွေရှိခဲ့တဲ့အတွက်ခုလိုပြန်လည်သုံးသပ်ဖို့အခြေအနေတွေဖြစ်လာရတာလို့လည်းသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင
်အေးချမ်းစွာပညာသင်ကြားနိုင်ရေးနဲ့မြို့သားပညာရေးအဆင့်မြင့်မားတိုးတက်စေဖို့ဥတည်ပြီးတော့လို့ဆိုပြီးပြည်ခဲ့နှစ်ကပြဋ္ဌာန်းခဲ့တဲ့မြို့သားပညာရေးဥပဒေပါပြဋ္ဌာန်းချက်တချို့ကိုပြန်လည်သုံးသပ်ပြင်ဆင်ပေးဖို့သမရဦးသိန်းစိန်ကဒီလွှတ်တော်ထံကိုပေးပို့တဲ့တဝန်လွှာကိုတော့လွှတ်တော်မတ်တွေကြားမှာဒီကနေ့ဖြန့်ဝေပေးခဲ့တာပါသမရကအခုလိုတင်ပြတောင်းဆိုလာတဲ့အတွက်ဝေဖန်မှုတွေရှိနေတဲ့မြို့သားပညာရေးဥပဒေကိုလွှတ်တော်မှာပြန်လည်သုံးသပ်ဆွေးနွေးပြင်ဆင်မှုတွေဖြစ်လာဖို့အလားအလာကောင်းတွေတွေ့ရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးမင်းသိန်းကပြောပါတယ်
။ပြန်ပြီးဆွေးနွေးမှုတွေဖြစ်လာဖို့အလားအလာရှိတယ်လို့ပြောရမှာပါ။ဒါကြောင့်လည်းဆိုကျွန်တော်ဒီကလောက်ကလွှတ်တော်နာရီကစားလဲပြည်ပြည်ကြောင်းလည်းဟိုလိုအပ်တဲ့စိတ်ဆိုင်မျိုးတွေရှိတဲ့ဆိုရင်လွှတ်တော်ဘက်ကဆောင်ရွက်မယ်လို့ဒီကြားကာလပေါ့နော်။ဟာပြောရစီတာရှိပါတယ်။ဒါကြောင့်မို့ဒီဥပဒေကပြန်လည်ဆွေးနွေးလာနိုင်တဲ့ဥပဒေတရားဖြစ်တယ်လို့ကျွန်မထင်ပါတယ်
။အမျိုးသားပညာရေးဥပဒေဟာလွှတ်တော်မှာစတင်အတည်ပြုခဲ့တဲ့အချိန်ကလေးကအား내ချက်တွေရှိခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ
်။ကျွန်တော်တို့ဒီဥပဒေကိုရေးဆွဲခဲ့နေနေရပါဗျာ။ဥပဒေကနှစ်ခုဖြစ်လာတယ်။လွှတ်တော်ပညာရေးညီညွတ်ကော်မတီရဲ့ပြင်ဆင်ဆောင်ရွက်နေတဲ့အချိန်ကြီး။အဲဒီပြင်ဆင်ဆောင်ရွက်နေမှုအချိန်ကြီးမှာလည်းဝန်ကြီးဌာနဘက်ကပူးပေါင်းဆောင်ရွက်တယ်။အဲတစ်ခါကျလည်းဝန်ကြီးဌာနသူ့တို့ဥပဒေတရားရှိရေးပြီးအဲဒီဥပဒေနေရာထွက်တော်ကိုရောက်လာတယ်ပေါ့ဗျာအဲ့ဒီအချိန်ကြီးကမှဒီဥပဒေနှစ်ခုကိုပြန်ပြီးပေါင်းဆက်ဆောင်ရွက်ကြတဲ့အချိန်ကြီးတစ်ခုဖြစ်ပါတယ်အဲ့အဲ့ဒီအချိန်ကြီးကလည်းဥပဒေရဲ့စတင်ခြင်းပေါ်မှာအာဏာချက်ရှိခဲ့တယ်အဲဥပဒေဒီမှာအာဏာချက်ရှိနိုင်တယ်ခါးလေးကိုကျွန်တော်တို့ကတကယ်ကိုဟိုပြည်သူလူထုကြားမှာဒီဥပဒေနဲ့ပတ်သက်နိုင်ငံချင်းတော်မှာလူတွေရာကနေထွက်ပေါ်လာတဲ့အကန့်ဒီပေါ်နေဥပဒေကို review လုပ်တင်တယ်လို့ပဲကျွန်တော်ထင်တယ်ဒီအချိန်ကြီးမှာကြောင်းလဲမှုလိုအပ်တဲ့ကိစ္စကိုကျွန်တော်ပြောင်းလဲချင်တယ်ဒါကိုကျွန်တော်တို့လက်ခံနိုင်ဖို့လုပ်ရတယ်
။အမျိုးသားပညာရေးဥပဒေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့ပြီးအဲ့ဒီနောက်သမရကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပညာရေးဥပဒေပါပြဋ္ဌာန်းချက်တွေထဲမှာဗဟုချုပ်ကံမှုများလုံးနေတာ။ကျောင်းသားသမဂ္ဂနဲ့ဆရာအသင်းသင်းတွေလိုဒီအဖွဲ့အစည်းတွေလွတ်လပ်စွာဖွဲ့စည်းခွင့်ပေးမထားတဲ့အပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ပဲဒီပြဋ္ဌာန်းချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့တာပါ။ဒီလိုတောင်းဆိုမှုတွေရှိခဲ့ပြီးတဲ့နောက်ပညာရေးဝန်ကြီးဌာနနဲ့ပညာရှင်တွေကညှိနှိုင်းတင်ပြလာတဲ့အပေါ်မှာပြည်ထောင်စုအစိုးရကပြန်လည်သုံးသပ်မှုတွေလုပ်ခဲ့ပြီးတော့အခုလိုအမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တချို့ကိုပြန်လည်သုံးသပ်ပြင်ဆင်ပေးဖို့အဆိုပြုတဲ့အကြောင်းပြည်ထောင်စုလွှတ်တော်နိုင်ငံထံကိုပေးပို့တဲ့သမရရဲ့တဝန်လွှာထဲမှာဖော်ပြထားပါပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးမင်းသိန်းကတော့ဘယ်လိုဥပဒေပဲဖြစ်ဖြစ်ပြဋ္ဌာန်းတဲ့နေရာမှာပြည်သူလူထုတွေကြဲကြဲပြန့်ပြန့်ပါဝင်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်ဆိုတာကိုအခုအချိန်ကြီးကထောက်ပြနေတယ်လို့ပြောဆိုသွားပါတယ်ရှင်